နှစ်စဉ်နှစ်တိုင်းသဘာဝဘေးရန်ကိုကြုံခဲ့ရတဲ့စကိုင်းတိုင်းကဏီမြို့မှာတော့မေလ5ရက်နေ့နဲ့6ရက်နေ့တွေမှာလေပြင်းတိုက်တာမိုးသီးကျွေကြတာတွေတစ်ပင်ပြိုလဲတာတွေကိုကြုံခဲ့ကြရတာပါမေလ6ရက်နေ့မှာတော့လေပြင်းတွေတိုက်တာပြင်းထန်ပြီးအဆောက်အဦတွေပျက်စီးမှုတွေဖြစ်ရကြောင်းဒုတိယဦးသေဆုံးမှုဖြစ်ခဲ့ကြောင်းကိုတော့စကိုင်းတိုင်းကဲဇယ်ရီနဲ့ပြန်လည်နေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးစဝီလီဖရန့်ကပြောပါတယ
်လူနေကလည်းတော့ရတာနေရာ63ပေါ့ဟုတ်ကဲ့နေရာ63မိုးလံနောက်သွားပြင်းကြအဆောက်က4လုံးဟာပြင်းကြောင်း9ကြောင်းသမဆိုင်အဆောက်က9ခုကဲအားလီရတာပါဟုတ်ကဲ့တို့ဒီပိုင်းလန်တော်တို့ဘာလို့ပေါ့လေနောက်သစ်ပင်သစ်ကိုင်းတူရောထိသွားတာဘာလို့အဲ့လိုမျိုးပါဗျာအဲ့ကျွန်တော်တို့ကအဲ့ဒါတော့ဟိုတော့ပေါ့တင်ယူသူ့ဘယ်နဲ့ချလန်နေပါ냐အဲ့ဒီဘယ်လိုဖြစ်တယ်ဆိုတာတော့အသေးစိတ်တော့စဉ်းကောက်ခိုင်းတာတော့ပါဗျာ
ကဏီမြို့ကိုမေလ6ရက်နေ့ကသခိုင်းတိုင်းဝန်ကြီးချုပ်လည်းလာရောက်ကြည့်ရှုခဲ့ပြီးလိုအပ်တဲ့ထောက်ပံ့မှုတွေပေးဖို့အတွက်စီစဉ်နေကြပါတယ်ဒီထက်မှာမေလ5ရက်နေ့ကတည်ဆုံးသူတဦးကိုတော့ထောက်ပံ့ငွေ3သိန်းပေးခဲ့ပြီးအင်ဂျီပစ္စည်းမှုပေါ်မူတည်ပြီးထောက်ပံ့မှုများပေးသွားမှာဖြစ်တယ်လို့လည်းသခိုင်းတိုင်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးစဝီနီဖရန့်ကပြောပါတယ
်ကျွန်တော်တို့အခုပဲဝန်ကြီးချုပ်နဲ့အတူသွားပြီးတော့ပြန်ရောက်တာပါအခုလည်းဟုတ်တယ်အခုထောက်ပံ့မှုအတွက်လုပ်ထားတာတော့ဟိုတော့သူ့ဆယ်ကျားအောက်ကိုဟိုတော့ဟိုငွေ1000လုံးပေါ့ဟုတ်ကဲ့
နောက
်ဆယ်ကျားတွေ25ကျပ်ကိုသုံးတော့25နဲ့30ကဟိုက5000 30အထက်ကို9000ပေါ့ပြူတဲ့အိမ်ကတော့ကျွန်တော်တို့ဟိုသာပေါ်တသိန်းပေါ့အဲ့လိုမျိုးထောက်ပံ့မှုတော့လုပ်ထားတာပေါ့နော
်ဟု
တ်ကဲ့ဟုတ်ကဲ့ဒီသုံးတော့ကညာတော့မနေ့ကတော့မဖြစ်ဘူးအရှိတရေကတော့တယောက်ရှိတယ်အဲ့ဒါတော့ဟိုသာပေါ်3သိန်းပေါ့အဲ့လိုမျိုးဆိုရင်9ရက်နေ့ကဖြစ်တာပေါ့ဟုတ်ကဲ့ဟုတ
်ကဲ့
နေ့ကလည်းဖြစ်တယ်ဒီကံမျိုးအလီတိုက်တာပါပဲဟုတ်သူကထမ်းနေတဲ့အချိန်လီတိုက်ပြီးတော့လီတိုက်တော့သူထမ်းတက်တော့ထမ်းတက်သမားပေါ့
ဟုတ်ကဲ့
ထမ်းတက်ပြီးတဲ့အချိန်မှာလီတိုက်တော့အမှပြုတ်ကြအဲ့လိုမျိုးဖြစ်တော့ပါဟု
တ်ကဏီဒေတာဟာနှစ်စဉ်သဘာဝဘေးရန်ကိုကြုံနေရတယ်လို့လည်းဆက်ပြောပြပါတယ်
။ဟုတ်ကျွန်တော်တို့သခိုင်းတိုင်းကဟိုတော့ပုံမှန်အချင်းတော့ဟိုအေဝဲလာဟိုတော့လာအဆန်းဆိုရင်ကျွန်တော်ကကလေးတမူအဲ့ပဲကဖြစ်တော့မေလာဆိုရင်တော့ဒီသခိုင်းတိုင်းအောက်ပိုင်းအဓိကဖြစ်တော့ဗောနော်အဲ့လိုဆိုအခုကကျွန်တော်များများလည်းဖြစ်ပြီးတော့ကလေးပဲလည်းဖြစ်ပြီးပြီတမူပဲလည်းဖြစ်ပြီးပြီနောက်ဒီပဲဟုတ်တာအခုဆိုရင်ဒီဘက်အောက်ဘက်ကမြို့တော်များများဖြစ်သွားပြီးသခိုင်းရဲ့မြောင်ရဲ့မြင်းမှုရဲ့အားတွေပဲကျန်တာပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့
ကျန်တဲ့မြို့တွေကတော့တော်တော်ဖြစ်သွားပြီဟုတ်ကဲ့
ဆုံးရှုံးပျက်စီးမှုတွေကိုဆက်လက်ကောက်ယူနေစေဖြစ်ပြီးတဘာဝဘေးဒဏ်ကိုကာကွယ်နိုင်ဖို့အတွက်လည်းပြင်ဆင်မှုတွေလုပ်နေကြရလို့လည်းဒေသခံတွေကဆိုပါတယ်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့မေလ9ရက်နေ့မနက်ပိုင်းအချိန်တိုက်ထွာချက်များအရသခိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊တနင်္သာရီတိုင်းဒေသကြီး၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ချင်းပြည်နယ်နဲ့ကယားပြည်နယ်တို့မှာမိုးချစ်ကြုံရွာမယ်ဆိုပြီးပြောဆိုထားပါတယ်ရှင်။